ဒေါ်ဆန်းစုကြည်ပေါ်တရားဆွဲထားတဲ့အဂတိလိုက်စားမှု၄မှုအတွဲတောက်ကြနေတိုင်းနေပြီးတော့အထူးတရားရုံးမှာဆက်ပြီးတော့ကြားနာဆက်ဆဲနေတာမှာဒီကနေ့နိုဝင်ဘာ၁၉ရက်မှာတော့လာရောင်တော်စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွဲမြေနေရာနှစ်ခုရယူခဲ့မှုမှာအဂတိလိုက်စားခဲ့တယ်ဆိုတဲ့အမှုနှစ်ခုအတွဲကြားနာခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်ဒီအမှုနှစ်ခုစလုံးအတွက်နေပြည်တော်စီမံသာရေးကော်မတီအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကတရားလိုပြတက်တည်အနေနဲ့ထွက်ဆိုခဲ့တယ်လို့စုံစမ်းသိရှိရပါတယ်။အင်ဒိုလီရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကိုရွှေချောင်းနဲ့ဒေါ်လာတွေပေးထားတယ်ဆိုတဲ့အမှုအတွက်ဒေါ်ဆန်းစုကြည်ရဲ့အင်အကူဒေါ်ဝူဝေတန်းကိုတရားလိုပြတက်တည်အနေနဲ့ထွက်ဆိုဖို့တရားရုံးဘက်ကဆင့်ခေါ်မယ်လို့လည်းသိရပါတယ်။ဘယ်အချိန်ဘယ်ရုံးချိန်မှာဆင့်ခေါ်မလဲဆိုတာကိုတော့မသိရသေးပါဘူး။ဒီကနေ့မှာတော့အာဂရီအမှု၄မှုတွေကနှစ်မှုကိုပဲစစ်ဆင်နိုင်ခဲ့ပါတယ်။ရန်ကုန်တိုင်းမှာဒေါကင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်လို့အဆောက်အဦနဲ့မြေနေရာရယူမှုမှာအာဂရီလိုက်စားမှုရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်မှာတရားစွဲထားတဲ့အာဂရီလိုက်စားမှုကိုလည်းနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ခွင့်ပြုလိုက်တာကြောင့်အဲ့ဒီအမှုကိုလာမယ့်ဒီဇင်ဘာလ3ရက်နေ့မှာစတင်ကြားနာစစ်ဆေးဖို့လုပ်မယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒီကနေ့စစ်ဆေးတဲ့အာဂရီလိုက်စားမှုတွေအတွက်နောက်ထပ်ရုံးချင်းကိုတော့နိုဝင်ဘာလ28ရက်နေ့မှာဆက်ပြီးကြားနာမှာဖြစ်ပါတယ်။